'cause it only serves to make me more determined to achieve my final goal.
တဲ့ဦးကအိုချာလူဒုက္ခခွေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးမှာပြန်ကြားရေးအရာရှိဖြစ်လုပ်နေရင်ကချိန်နဲ့မှာပဲချို့တဲ့ကလေးတွေရဲ့ပညာသင်ကြားရေးထောက်ကူပေးရေးနဲ့ပတ်သက်ပြီးတော့ကိုပိုင် project ကိုလည်းခရီးရန်အတင်းတော်ကတဆင်ပေါ်လို့လုပ်နေတယ်လို့သိရပါတယ်။ဘယ်လိုစပြီးတော့ဒီလိုကိုပိုင် project လုပ်ဖြစ်တာလဲဆိုတာကိုပထမဆုံးရှင်းပြပေးပါလားရှင်
။ကျွန်မလုပ်နေတဲ့ကိုပိုင် project လေးပေါ့နော်။အဲ့ project ကိုကျွန်မစဖြစ်တာကလည်းဒီ American ကိုရောက်နေတဲ့အချိန်မှာ Bush Institute ကသူကလူငယ်ခေါင်းဆောင်မှုတန်တန်းလုပ်နေတဲ့အခါမှာလူငယ်တယောက်စီကိုသူက project ကိုတည်ထောင်လုပ်ခိုင်းတယ်။အဲ့ project ကသူတို့တည်ထောင်လုပ်ခိုင်းတဲ့အချိန်မှာကျွန်မအခုလုပ်နေတဲ့ project ကိုစတင်အောင်ဖြေဖော်ပြတာပေါ့နော်။အရင်တော့ကကျွန်မအတင်းတော့ပြားတော့တစ်ဆင့်လုပ်ခဲ့ခင်တာကဒီကလေးတွေကိုနည်းချင်းပညာသင်ပေးတာမျိုးပဲလုပ်ပေးတာပေါ့နော်။ဒါမဲ့ကျွန်မစမုံဝန်တောင်ပညာသင်ပြီးအလုပ်ကင်အခွင့်အလမ်းပုံများအောင်လုပ်ပေးမယ်ဆိုတဲ့ project ကိုစဖြစ်တာတော့ဒီ Bush Institute ကခေါင်းဆောင်မှုတန်တန်းမှာသူတို့ကလူငယ်တယောက်စီတိုင်းကို project တခုစီစလုပ်ခိုင်းရင်ကျွန်မလုပ်ဖြစ်သွားတယ်ပေါ့နော်ကျွန်မကိုယ်တိုင်ကကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးအရင်စိတ်ဝင်စားပါတယ်ကလေးဆိုတာကအခုကလေးပဲမယ်နာကတ်မှာသူ့မိသားစုတာဝန်ယူမဲ့လူတွေနိုင်ငံအတွက်ခေါင်းဆောင်မဲ့လူတွေဖြစ်တယ်သူတို့မှာငငယ်လေးကဒီပညာရေးအခွင့်အလမ်းကိုမရရှိခဲ့ဘူးဆိုရင်သူတို့နောက်အနာဂတ်ကအများကြီးထိခိုက်မှုရှိမှာပေါ့နော်ကျွန်မနဲ့ဒီလိုဆန်နေတဲ့ကလေးတွေဆိုရင်သူတို့ဒီတကယ်သင်ရတဲ့မိသားစုတွေကလာရဲအထူးသဖြင့်သူတို့အသက်အရွယ်နဲ့မမျှရတဲ့အလုပ်တွေကိုလုပ်ပြီးမိသားစုကိုသူတို့ကရတဲ့ဝင်ဝင်နဲ့ပြန်ထောက်ပံ့နေရတဲ့ကလေးတွေဖြစ်တယ်ပေါ့နော်အဲ့ကလေးတွေအတွက်တခုခုလုပ်ရမယ်လို့ကျွန်မစိတ်ထဲမှာခံစားရတယ်။အဲ့တော့ကျွန်မတက်နိုင်တဲ့ဘက်ကစပြီးတော့ပေါ့နော်။အခုဆိုကျွန်မကလေး၂ယောက်ကျွန်မလောလောဆယ်၁၀ယောက်လို့မှန်းထားတာနေပြီးတော့အဲ့၁၀ယောက်ထဲမှာ၂ယောက်ကတော့သူနာပြုအကူတင်တန်းပေါ့နော်။ဝင်ခွင့်ဖြေတယ်၊လူခွင့်ဆောင်ဝယ်ဖြေပြီးအောင်းပြီးရခါမှာအခုစတက်နေပြီပေါ့နော်။စတက်နေရဲသူတို့၆လပြည့်ရင်သူတို့ဒီကနေပြီးတော့တင်တန်းဆက်လက်မှတ်ရရင်ကျွန်မသူတို့ကိုအလုပ်သွင်းဖို့အတွက်စတင်ပြီးဆောင်ရွက်နေပါတယ်လို့အဓိကကလေးတွေမှာပညာရေးအခွင့်အလမ်းရရှိစေနိုင်လို့ကျွန်မထင်တဲ့အတွက်ဒီလုပ်ကိုစလုပ်ဖြစ်တာဖြစ်ပါတယ်
။ထုတ်တဲ့ကလေးတွေကိုစောစောလူမျိုးကိုကြီးဆောင်ရွက်တဲ့နေရာမှာပေါ့နော်ထူးထူးခြားခြားပြန်ပြီးတော့ပြောနိုင်တဲ့ဖြစ်ရကလေးများရှိပါလားရှင
့်ကျွန်တော်တို့ဒီ question ကြီးကလူငယ်ကောင်းဆောင်မှုဆိုင်ရာတင်တန်းဒီမှာလာချက်ခိုင်းတဲ့အချိန်မှာသူတို့ကခေါင်းဆောင်ဆိုတဲ့ရောက်ဆိုတာပေါ့နော်ဘယ်လိုအရေးသွေးရရှိရမယ်ဘယ်လိုအရေးချင်းတွေရှိဖို့လိုအပ်လဲနောက်ဘယ်လိုလူတွေနဲ့လက်တွဲလှုပ်ဆောင်ရမယ်ခေါင်းဆောင်တော့တယောက်ချင်းတွေလို့မရဘူးကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ဆိုရင်ကိုယ့်မှာ network တွေအများကြီးရှိဖို့လိုတယ်ဆိုတာမျိုးသင်ပေးတယ်ပေါ့နော်အဲပြီးတော့သူတို့ကဒီအရေးသွေးသူတို့တင်လိုက်တဲ့ဟာတွေလက်တွေအသုံးချနိုင်အောင် project တစ်ခုစီလုပ်ခိုင်းတယ
်
ဒါပေမဲ့အခုဆိုကျွန်မစရဲ့ project ဆိုရင်ကျွန်မဒီကလေးကိုသင်တန်းထားဖို့လို့ဘာလို့ဆိုရင်ကျွန်မမှာတံပုံငွေလိုအပ်တယ်ဒါပေမဲ့သူတို့ကကျွန်မတို့ကိုအရေးသွေးတွေပဲစင်ကြားပေးတာဒီတံပုံငွေထောက်ပံ့မှုမပေးနိုင်ဘူးပေါ့နော်အဲ့တော့ကျွန်မကစလို့ဆိုကျွန်မရရဲ့ဝင်ငွေတွေကနေပြီးတော့တက်ဖယ်ပြီးဒီကလေးတွေစပြီးကျွန်မတက်နိုင်တဲ့လောက်ကစလုပ်ပေးတာပေါ့အဓိကကျွန်မဒီမှာပါတွေ့ရလဲဆိုကလေးတွေကပညာရေးနဲ့ပတ်သက်ပြီးအရင်ကသူတို့စာငတ်မှုရှိရဆိုတာတွေ့ရတယ်ဥပမာဆိုရင်ပေါ့နော်ကျွန်မကလေးတယောက်ကိုမေးကြည့်တယ်သူ့အိမ်ကသူ့ကိုသူ့ကျောင်းမတက်နိုင်တော့ကျွန်မဟိုသူ့ကိုပေါ့နော်အိမ်အကူအဖြစ်ပေါ့တခြားအိမ်ကိုပို့ပြီးတော့ခိုင်းဖို့ထီကိုစဉ်းစားထားတာပေါ့ကလေးအိမ်ကသူ့သူ့ငယ်ချင်းတွေချားမှသူ့အဲ့လိုအိမ်အကူလုပ်ရမယ်ဆိုတာမျိုးရှက်နေဆက်တယ်သူအရင်နဲ့စိတ်မကောင်းဖြစ်တယ်ပေါ့နော်သူစာဆက်တင်ခြင်းနဲ့ဒါပေမဲ့သူအလုံးလုံးရမယ်ဆိုတဲ့အခါမှာသူ့အိမ်ကျွတ်လို့ရမှာလို့သူစမတင်နိုင်တော့ပေါ့နော်စမတင်နိုင်တဲ့အခါမှာဒီလိုမျိုးသင်တန်းလေးတစ်ခုတက်ပြီးတော့သူ့အသက်မဝန်ဆောင်လုပ်နိုင်ဖို့အခွင့်အရေးရတဲ့အခါမှာသူရမ်းပျော်ရအောင်ကျွန်မတွေးရတယ်ပေါ့နော်နောက်တစ်ချက်ကဘာတွေးရလဲဆိုရင်တချို့မိဘတွေဆိုရင်ဒီလိုမျိုးပုတ်ကလေးကအလုံးလုံးပြီးမိသားစုရှာကျွေးနေတယ်ဒါပေမဲ့ဒီလိုမျိုးသင်တန်းလေးပါတက်ဖို့အတွက်ပေါ့နော်ပံ့ပိုးပေးမဲ့လူရှိလို့တင်တန်းတက်ဖို့တော့မိဘတွေကမလွတ်ရှင်ဘာလို့လဲဆိုတော့ဒီကလေးတင်တန်းတက်ရင်ဒီလိုမျိုးအတမူဝမ်းကြောင်းတင်တန်းကိုတက်လိုက်ပြီဆိုရင်နောက်လာမယ်ရလာမယ်အချိုးကျစုများမှန်းသိပေမဲ့လည်းလောလောဆယ်လက်တလောမှာရနေတဲ့ဝင်ငွေရမိသားစုတွေအရေးကြီးတဲ့အခါမှာတို့ဒီကလေးကိုမလွတ်ချင်ဘူးဆိုတာတွေ့ရတယ်ပေါ့နော်ကျွန်မအဲ့တော့နောက်တစ်ခုကကျွန်မဘာကိုမြင်ပြီလဲဆိုတော့ကျွန်တော်တို့မိဘတွေကိုလည်းကလေးတွေနဲ့ပတ်သက်တဲ့ကလေးသူငယ်အခွင့်အရေးကလေးသူငယ်ကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဟာတွေကိုအများကြီးအသိပညာပြင့်တင်ပေးဖို့လိုအပ်နေသေးရဲ့ဆိုတာတွေ့ရပါတယ်ဘာလို့လဲဆိုတော့မိဘဆိုတာကိုယ်ကလေးအတွက်ကအဓိကဦးဆုံးတာဝန်ရှိတဲ့လူကမိဘဖြစ်တယ်လို့ကျွန်မခံယူပါရပေါ့နော်။ဘာလို့ကျွန်မငငယ်ကိုယ်တိုင်ကလည်းငငယ်တော့ကကျွန်မလည်းဒီလိုပဲအခက်အခဲကြေကနာဆင်းရဲမှုတွေမှာကြီးလာရတဲ့လူဖြစ်တယ်။ကျွန်မအမေကျွန်မအပေါ်ကသူတို့လုံးနိုင်တာထက်ပိုပြီးလှုပ်ပြီးတော့ကျွန်မကိုပညာပေးရပေါ့နော်။အမှန်မှန်ဆိုကျွန်မလည်းပညာရေးဆက်တင်ဖို့အတွက်ကိုအင်မတန်ခက်ခဲခဲ့တဲ့အခြေအနေကလာခဲ့တယ်ပေါ့နော်။ဒါပေမဲ့ကျွန်မအမေနဲ့ကျွန်မအပေါ်ကျွန်မအရင်ကျေးဇူးတင်တာပါလဲဆိုရင်သူတို့ဒီကျွန်မကိုအကြောင်းထွက်ပြီးအလုံးလုံးလိုက်တော့လုံးဝမပြောဘူး။ကျွန်မကိုသူတို့ပါပဲလှုပ်ရလှုပ်ရလှုပ်ပြီးတော့ကျွန်မကိုပညာရေးပေးခဲ့တော့ကျွန်မအဲ့တော့အရင်ကျေးဇူးတင်တဲ့အတွက်ကျွန်မအခုကလေးတွေကိုလည်းကျွန်မတမန်တော်ကူညီတယ်။မိဘတွေကိုလည်းကိုတက်တိုင်းတော့အစွမ်းကုန်လှုပ်ပြီးကိုသားသမီးကိုပညာသင်ပေးဖို့လိုအပ်တယ်ဆိုတာလေးကိုအသိပညာပေါ့နော်ပေးဖို့လိုနေတယ်ဆိုတော့ကျွန်မတွေ့မြင်ပါတယ်လို့
ဟိုနောက်တစ်ချက်ကထက်တဲ့ဦးကအိုချာမှာလည်းအလုပ်လုပ်တယ်ဆိုတဲ့ခါကျတော့ပဋိပက္ခဒေသတွေမှာကလေးတွေရဲ့ အခြေအနေကဘယ်လိုရှိပါသေးရှင်
ကျွန်မအနေနဲ့ပြောရမယ်ဆိုရင်ပဋိပက္ခဖြစ်တဲ့ဒေတာတွေမှာဥမာပြောပါတော့နော်ကချင်နဲ့ရှမ်းဆိုရင်ပဋိပက္ခဖြစ်တာပြီးခဲ့တဲ့ဂျွန်လဒုတိယပတ်မှာဆိုရင်ပဋိပက္ခဖြစ်လို့လူတွေနေရာဆုံးခွာတင်းချောင်းပြီးစခန်းတွေမှာနေရ6နှစ်ပြည့်သွားပြီဖြစ်ပါတယ်အဲ့တော့စခန်းရောက်မှမွေးတဲ့ကလေးတစ်ယောက်ဟာဆိုရင်အခုဆိုရင်အသက်6နှစ်ရှိနေပြီဖြစ်တယ်ပေါ့နော်ပြောချင်တဲ့သဘောကအဲ့6နှစ်ဆိုရင်အရွယ်ပြီး9နှစ်ကျော်ပြီးသွားပြီတောင်းတရတော့မယ့်အရွယ်ဖြစ်နေပြီအဲ့တော့ကလေးဆိုတာကအဲ့9နှစ်ပြည့်တောင်းတရတော့မယ်တချို့စခန်းတွေမှာကြောင်းမရှိဘူးတချို့စခန်းတွေမှာဆိုရင်ကျွန်မအလုံးနဲ့ကျွန်မခီးသွားတဲ့အခါမှာအဲ့စခန်းတွေကိုရောက်ခဲ့တချို့စခန်းတွေမှာဆိုကြောင်းမရှိပဲအနည်းဆုံးကြောင်းကိုသွားဖို့အတွက်ကလေးတွေဟာအနည်းဆုံး2နာရီလောက်လမ်းလျှောက်ရတဲ့နေရာကြီးရှိရပေါ့နော်တချို့နေရာတွေမှာဆိုရင်ကဒီက2နာရီလမ်းလျှောက်ရဆိုတာရာသီဥတုကောင်းတဲ့အချိန်မှာသူတို့ကမှရာသီဥတုမကောင်းဘူးမိုးရေရွာတယ်ညီလေးပြူရာဖြစ်တယ်ဆိုရင်ဒီကအများကြီးပိုချပြီးကလေးတွေလည်းအများကြီးအန္တရာယ်ရှိတယ်။နောက်တစ်ခုကဆိုရင်ကျမတို့ဇာကင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ပေါ့နော်တစ်နှစ်အတင်မှာစခန်းတွေမှာရှိတဲ့လူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ရန်ပုံငွေတွေဘလောက်လိုလဲဆိုပြီးတော့အဖွဲ့အစည်းတွေကတောင်းခံတာရှိတယ်ပေါ့နော်။အဲ့လိုတောင်းခံတဲ့အခါမှာပြီးခဲ့တဲ့နှစ်ကဆိုရင်ရန်ပုံငွေအနည်းဆုံးရတဲ့ခန်းကဏ္ဍကဘာလဲဆိုရင်ပညာရေးဖြစ်နေတယ်။ဒီစခန်းတွေမှာရှိတဲ့ကလေးတွေကိုပညာပေးဖို့အတွက်လိုအပ်တဲ့ရန်ပုံငွေရရှိမှုကအ ਨੇ ဆုံးပဲတခြားကဏ္ဍကျန်းမာရေးစာနယ်ရိက္ခာအားလုံးနဲ့ရှင်လိုက်ပညာရေးကအ ਨੇ ဆုံးဖြစ်တယ်ပညာရေးကအချို့တွေကတော့ပြောမယ်ပေါ့နော်အသက်ရှင်ရည်ဒီဖို့အတွက်အဲ့လောက်ကြီးမလိုဘူးလို့ပြောပေမဲ့ကလေးတွေပညာရေးကစောင့်ဆိုင်းလို့ရတဲ့အရာတခုလည်းမပါဘူးပေါ့နော်ဒီနေ့ပညာမသင်ရရင်နောက်လာမယ့်တစ်နှစ်နှစ်နှစ်သုံးတစ်လေးနှစ်ဒီမှာအများကြီးကလေးရဲ့ဘဝမှာမကောင်းတဲ့အကျိုးတရားမျိုးအများကြီးဖြစ်လာနိုင်တယ်ဆိုတာသိရတယ်။အထူးသဖြင့်ကလေးရဲ့ပညာရေးလို့ပြောရင်အထူးသဖြင့်ပဋိပက္ခဒေသမှာရှိတဲ့ကလေးတွေအတွက်လည်းလုံးဝမေ့မထားတဲ့မျိုးဆိုတာမျိုးကျွန်မပြောချင်ပါတယ်ရှင့
်။ဟိုနောက်ဆုံးအနေနဲ့ကျွန်မမေ့ချင်တာပေါ့ဗျာ။အခု Liberty ရဲ့ Leadership Forum မှာသမရဘုရှ်နဲ့လော်ရဘုရှ်တို့နဲ့ဒီကြောင်စင်ပွဲမှာတွေ့လိုက်ရတယ်လေ။ကျမတို့မြန်မာနိုင်ငံကထစ်တဲ့ဥရောပပဲမဟုတ်နော်လူငယ်ကောင်းဆောင်ကျောင်းဆင်းပွဲပေါ့နော်အဲ့ဒီအတွေ့အကြုံနဲ့ပတ်သက်ပြီးတော့ထစ်တဲ့ဥရဲ့ခန်းစားချက်ပေါ့နော
်ကျမတို့ကျောင်းဆင်းပွဲမှာပေါ့ကျမတို့အယောက်20ကျောင်းဆင်းတဲ့အချိန်မှာသမရဘုရှ်နဲ့သမရကိုလိုလာတဲ့အချိန်မှာသူနဲ့တွေ့ရတယ်ကျမအရင်ဝမ်းသာပြီးဂုဏ်ယူပါတယ်ဘာဖြစ်လဲဆိုရင်ကျမလိုလူတရားအနေနဲ့ပေါ့နော်ဒီလိုနိုင်ငံမှာလာပြီးတော့ပညာသင်ခွင့်ရရတဲ့အပြင်ကိုသမရရောသမရကိုအတူတူကျောင်းဆင်းပွဲမှာသူတို့လာချင်းမျက်နှာကိုတွေ့ရတဲ့အခါမှာပေါ့နော်ကျမကဘာမှမဟုတ်တဲ့လူတစ်ယောက်ရှိမယ်လေဒီလိုမျိုးခွင့်ကိုရတဲ့အခါမဝမ်းသာရပါတော့နောက်တစ်ခုကကျမတို့တို့စီကတင်ယူရရှိနေတာပါလဲဆိုရင်ကင်မရာရောကင်မရာကြော်ရောကအရန်ကိုခေါ်ရဲလူတွေဖြစ်တယ်ဆိုတော့တွေ့ရတယ်ပေါ့နော်သူအခန်းထဲဝင်လာလိုက်ကြတယ်သူ့ဘေးမှာရှိတဲ့လူတယောက်စီကိုဘူးမှမကြံခဲ့စရာဘူးသူနှုတ်ဆက်တယ်ရင်းနှီးနှီးဖော်ဖော်ရွေ့ရွေ့နဲ့ရီမော်မော်ကြီးကြရလဲပြောတယ်တယောက်တိုင်းစီကိုအတိမတ်ပြည့်ပြီးတော့နှုတ်ဆက်တာကိုတွေ့ရတယ်ပေါ့နော်နောက်ပြီးတကယ့်ကိုတာမန်ပုံစံနဲ့ပဲနေပြီးတော့တာမန်လူတွေလိုပဲကင်မရာရောကင်မရာကြော်ရောနဲ့စကားပြောဖို့ကျမတို့ဘာမှသင်ချက်နေရမျိုးပေါ့နော်အဲ့လိုမျိုးမရှိဘဲနဲ့လူလက်ပြောဆိုဆက်ဆံနိုင်တယ်ဆိုတော့တွေ့ရတယ်ပေါ့နော်အဲ့တော့ခေါင်းဆောင်တယောက်ပြင်မဲ့လဲသမရရောသမရကရောတကယ်ပဲရင်းကြီးဖော်ရမှုရှိရဲဆိုတာမြောက်ကိုလည်းတကယ်ပဲနေနာပေးပြီးဆက်ဆံနေဆိုတာမျိုးပေါ့နော်ခေါင်းဆောင်တယောက်ရဲ့အရေးချင်းကိုကျွန်မအတူယူလေးစားအားကြားမိပါတယ်သမနဲ့တော့သမရဲ့ဒီတောင်းဆင်မှုမှာကျွန်မတို့ဗီဒီယိုလေးတစ်ခုပြရတယ်ပေါ့နော်ဗီဒီယိုလေးကတော့ကျွန်မတို့တောင်းဆက်ခဲ့တဲ့လူတွေအားလုံးထဲမှာနှစ်ယောက်ကိုသူတို့ရွေးပြီးရိုက်တယ်ပေါ့ရိုက်လိုက်တဲ့အခါမှာသမလည်းအဲ့ဒီမှာတယောက်ပါတော့သမရကပြောပါတယ်ဗီဒီယိုထဲမှာလည်းတယောက်ဆောင်တာအရန်တော်အရန်ကောင်းတယ်ပေါ့နော်သူအဲ့လိုပြောတယ်ကျွန်မတယောက်ထဲမှာမဟုတ်ကျွန်မငယ်ချင်းတွေဆိုလည်းဥမာပြောအရန်ရှိရတယောက်ဆိုမင်းကငါ့ခတောင်အရန်ရှိရအဲ့အမျိုးပေါ့နော်သူအလူအရောအတိမတ်ကြီးရင်းနှီးနှီးဆက်ဆံတယ်ဆိုတော့သူပြရတယ်ပေါ့နော်ကျွန်မတို့အောက်တိုဘာကမှခောက်လာတော့လည်းသူနဲ့တွေ့ရတယ်ပေါ့နော်တွေ့တဲ့အခါမှာသူ့ကိုကျွန်မပြောတယ်ကျွန်မအမေကသူ့ကိုအရန်သဘောကျတယ်ပေါ့နော်သူကသုံးဖြတ်ချက်အဲ့လိုပြည့်ပြည့်စကားချရရဆိုတာသဘောကျတဲ့အခါသူကကျွန်မကိုအခုံးပုတ်ကြရပြောလိုက်ပါရင်မင်းအမေကိုအရန်ချိဆုတင်တယ် she is so sweet ပေါ့နော်အဲ့လိုပေါ့နော်သူအဲ့လိုမျိုးအတိမတ်ကြီးပြောရအောင်တွေ့ရတယ်ပေါ့နော်အဲ့ကျွန်မသူ့ကိုအားကျပြရဘသူ့ကိုမဆိုလူတွေဆက်ဆံတတ်တယ်အကုန်လုံးနဲ့ပေါ်ပေါ်ကြီးပေါင်းတဲ့ဆက်ဆံကြီးကိုကျွန်မအတူယူမိရပါ
ကျေးဇူးများကြီးတင်ပါတယ်ထစ်တဲ့ဦးအခုလိုစိတ်ကြည်နေရှိကြရတယ
် You can bend but never break me cause it only serves to make me more determined to achieve my final goal